ဖေဖော်ဝါရီလ9ရက်တနင်္ဂနွေနေ့မှာလည်လာသွားမဲ့ဥပုသ္စာဖြစ်တဲ့ငန်းဆိုင်ခေါင်းစဉ်ကတော့မနာလိုစိတ်ထားများဖြစ်ပါတယ်။ကောင်းကင်မှာရှိနေလည်းနဲ့အဖက်ဖက်မှာဆုံးလင်းနေတဲ့လူစီဖာဟာခရစ်တော်ကိုမနာလိုစိတ်ရှိခဲ့ပါတယ်။ဝိညာဉ်တော်စာပေဖြစ်တဲ့ E.G. White The Stories of Redemption စာမျက်နှာ14မှာဆိုလို့ရှိရင်ဘယ်လိုမျိုးဖော်ပြထားလဲဆိုတော့လူစီဖာဟာခရစ်တော်ကိုမလိုတမာမုန်းတီးပြီးတော့မနာလိုစိတ်ဖြစ်ခဲ့ပါတယ်။အခြားကောင်းကင်တမန်တွေယေရှုကိုဥချနေတဲ့အချိန်မှာယေရှုဟာမေတ္တာတော်၊ကရုဏာတော်တကူအာနုဘော်တော်နဲ့ဆုံးလင်းတော်မူတဲ့အကြောင်းကိုဝန်ခံကြပါတယ်။မျှတမှန်ကန်နဲ့အုပ်ဆိုးမှုနဲ့အုပ်ချုပ်နေပါတယ်။အဲ့လိုကောင်းကင်တမန်တွေဥချခြင်းပြုတဲ့အခါမှာလူစီဖာဟာလည်းပဲကောင်းကင်တမန်သားတွေနဲ့အတူရောပါပြီးတော့ဥချခဲ့ပါတယ်။သူစေကမူစိတ်ထဲမှာတော့မနာလိုမုန်းတီးမှုခါးသီးမှုတွေနဲ့ပြည့်နေလက်ရှိပါတယ်ဆိုပြီးတော့ဝိညာဉ်တော်စာပေကဖော်ပြလုပ်ထားပါတယ်။မနာလိုဝန်တိုချင်းရဲ့ခံစားမှုဟာပညာတော်စေပါကိုကျူးလွန်လိုတဲ့အနေရသဘောခံစားမှုမျိုးဖြစ်ပါတယ်။လူအသက်သက်တာခိုးတာတွေနဲ့အတူတက်မှတ်ခြင်းအလုံးစုံတွေဟာပညာတော်ကနေတားမြစ်ထားတဲ့အရာတွေဖြစ်ပါတယ်။ဒိန်လနဂရကျန်ခန်းကြီး6ငွေ1ကနေ9ကပောက်ကျန်ခန်းကြီး38ငွေ17ဓမ္မရာဇဝင်ပထမဆောင်ခန်းကြီး18ငွေ6ကနေ9ကိုဖတ်ပါမယ်။အဲ့ဒီကျမ်းချက်တွေထဲမှာဆိုလို့ရှိရင်မနာလိုခြင်းဟာဘယ်အဆင့်ကိုရောက်ရှိသွားစေလဲဆိုတာကိုကြည့်ကြပါစို့။ဒါရီမင်းကြီးသည်နိုင်ငံတော်အမှုအရေးအလုံးစုံတို့ကိုစီရင်ရသောမြို့ဝွန်120တို့ကို၎င်းအကျိုးတော်ကိုမယုံမယော့စေခြင်းကထိုမြို့ဝွန်အပေါင်းတို့ကိုအုပ်ချုပ်စစ်ကြောရသောဝန်ကြီး3ပါးကို၎င်းအလိုတော်ရှိသည့်အတိုင်းခန့်ထားတော်မူ၏ထိုဝန်ကြီး3ပါးတွင်တည်ရင်လာသည့်ဝန်ကြီးအရာကိုရသည်သာမကထူးဆန်းသောဉာဏ်နှင့်ပြည့်စုံ၍မြို့ဝွန်တကာဝန်ကြီးတကာတို့ထက်လွန်ကဲသောကြောင့်နိုင်ငံတော်တစ်နိုင်ငံလုံးကိုသူ၌အနေမည်ဟုရှင်ဘုရင်သည်အကြံရှိတော်မူ၏ထိုအခါဝန်ကြီးနှင့်မြို့ဝန်တို့သည်ဒိန်လ၌အပြစ်တင်ခွင့်ကိုရှာ၍နိုင်ငံတော်အမှုအရေးများကိုစစ်ကြောကြ၏ဒိန်လသည်တစ္ဆာနှင့်ပြည့်စုံ၍အပြစ်တစ်စုံတစ်ခုမှမရှိသောကြောင့်အပြစ်တင်ခွင့်ကိုရှာ၍မတွေ့ကြသည်ရှိသောဖျားသခင်ဤဘာသာမှုမှတပါအခြားသောအမှုတွင်ဒိန်လ၌အပြစ်တင်ခွင့်ကိုငါတို့မတွေ့နိုင်ကြဟုတိုင်ပင်ပြောဆိုပြီးမှအကိုတို့သည်သူကိုညူစုကြ၏အဘသည်ထိုအရာကိုမှတ်လေ၏ဒါဝိဒ်သည်ဖိလိတိလူကိုတတ်ပြီးမှပြန်လာ၍ရောက်လေရရ၌မိမများတို့သည်ရှောလူမင်းကြီးကိုခီးဥကြုပ်ပြွံ့သောငါရွှေလန်းသောစိတ်နှင့်တခြင်းဆိုလျက်ကလျက်ပတ်တာအဆရှိသည်တို့ကိုတီးလျက်ဤတိလမြို့ရွာများထဲကထွက်လာသည်ဖြင့်ရှောလူအထောင်တောင်ဒါဝိဒ်အထောင်တောင်တတ်လေစွာတကားဟုအလက်လက်တခြင်းဆိုကြ၏ရှောလူကသူတို့သည်ဒါဝိဒ်အားအထောင်တောင်ငါအားအထောင်ထောင်သာပေးကြပြီနိုင်ငံတော်မှတပါအဘေအရာကိုပေးနိုင်သေးသည်ဟုအလွန်အမျက်ထွက်၍ထိုစကားကြောင့်စိတ်ပြက်လေ၏ထိုနေ့မှစ၍ဒါဝိဒ်ကိုအစဉ်ချောင်းမြောင်းလျက်နေ၏ဆိုပြီးတော့ဖော်ပြထားပါသည်ဒိန်လရဲ့အုတ်ချုံမှုစွမ်းရည်ဟာရှင်ဘုရင်ရဲ့စိတ်ကိုထိတွေ့တော်လဲပဲကြံတဲ့ဝန်ကြီးဝန်မင်းတွေကိုမနာလိုစိတ်ကိုဖြစ်ပေါ်စေပါတယ်ဒီလိုနဲ့သူတို့ဟာဒိန်လကိုပျက်စီးရာပျက်စီးကြောင်းအကြံထုတ်ပါတော့တယ်ဘလောက်ပဲအပြစ်ရှာတော်လဲပဲဒိန်လာရဲ့အုတ်ချုံမှုမှာပျော့ကွက်ဟာကွက်ရှာလို့မတွေ့နိုင်ဖြစ်နေပါတယ်အာရမစ်ဘာသာစကားနဲ့အသုံးပြုတဲ့ဝါဟာရမှာတော့တစ္ဆာနဲ့ပြည့်စုံတယ်လို့အဓိပ္ပာယ်ရပါတယ်ယုံကြည်စိတ်ချရလောက်တဲ့အာကိုရလောက်တဲ့အဓိပ္ပာယ်နဲ့လည်းပဲအဓိပ္ပာယ်ပြန်ဆိုနိုင်ပါတယ်ဒိန်လာဟာအပြစ်တင်ခွင့်နဲ့ကင်းလွတ်လျက်ရှိပါတယ်အပြစ်ရှာလို့မရပါဘူးဒါကြောင့်အပြစ်ရှာဖို့နီးတနီးသာကြံပါတော့တယ်ဒိန်လာဟာမိမိရဲ့ဖျားရှင်ပေါ်မှာထားတဲ့တစ္ဆာနာထောင်ကူစားခြင်းကိုအကြောင်းပြုပြီးတော့အပြစ်ရှာဖို့ပဲကြံပါတော့တယ်။ဒါကြောင့်သူတို့တွေဟာအကြောင်းမရှိအကြောင်းရှာပြီးတော့ဥပယ်တံမြင်နဲ့ဒိန်လာကိုထရဖျားစကားကိုနားထောင်ပါလား။အင်ပါယာမင်းရဲ့စကားကိုနားခံပါလား။ထောင်ချောက်ဆင်ချောက်တွန်းတဲ့အစီအစဉ်ကိုစတင်ပါတော့တယ်။ဝန်မင်းဝန်ကြီးတွေဟာဒိန်လာအနေနဲ့အင်ပါယာရဲ့စကားထက်ထရဖျားရဲ့ပညာကိုသာအလေးထားမှကိုလိလသိရှိထားပြီးသားဖြစ်ပါတယ်။ဒိန်လာရဲ့တစ္ဆာရှိပုံကိုတတ်သိခံတဲ့အချက်ပဲဖြစ်ပါတယ်ကျွန်တော်တို့ရဲ့ဘဝတက်တာမှာမနာလိုဝန်တိုချင်းတွေရှိခဲ့ပါသလားပြီးတော့အဲ့ဒီအရာကိုပြန်ပြီးတော့ပြေလည်သွားအောင်ဘယ်လိုမျိုးဖြေရှင်းခဲ့သလဲပြန်လည်ပြီးတော့စဉ်းစားကြည့်ပါအဲ့ဒီမနာလိုဝန်တိုစိတ်ထားဟာတေစီလောက်တဲ့မှားရွင့်တဲ့ဝိညာဉ်ရေးအမှားဘက်ကိုဥဆောင်သွားစေနိုင်ပါတယ်ဒီတကြောင်ကျွန်တော်တို့ယုံကြည်သူများအနေနဲ့မနာလိုဝန်တိုတဲ့စိတ်ထားတွေမရှိစေဘဲနဲ့နှိမ့်ချတဲ့စိတ်ထားနဲ့အသက်ရှင်တဲ့ယုံကြည်သူတွေဖြစ်စေဖို့အတွက်တနင်္ဂနွေနေ့ဥပုသ္စာဖြစ်တဲ့သင်ခန်းစာကဖော်ပြပေးထားပါတယ်